COVID ကဘေးကာလမလေးရှားနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားနောက်ထပ်အယောက်190ကျော်လို့နေရပြန်ပို့ရမှာထိမ့်သိမ်းစခန်းတွေထဲကလူရစီအကျဉ်းသား50နီးပါးပါဝင်တဲ့အကြောင်းပြောပြပါမယ်ကျမမအေးမှာပါကက်ယောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိမ့်သိမ်းခံရသူမြန်မာနိုင်ငံသားတွေကိုတန်ရုံးအစီအစဉ်နဲ့နေရပြန်ပို့နေရမှာနောက်ထပ်အယောက်190နေရပြန်ပို့ပေးခဲ့တာပါမနေ့တုန်းကတော့ပြန်ခွင့်ရသူတွေထဲမှာလူမှုကြီးကြပ်ရေးစခန်းတွေမှာထိမ့်သိမ်းခံရသူတွေလည်းပါဝင်ခဲ့ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါတယ
်အဲဟုတ်စားပေါ့မြန်မာနိုင်ငံသားစုစုပေါင်း193ဦးအကြောင်းမျိုးကြောင့်မလေးရှားနိုင်ငံမှာဖမ်းဆီးထိမ့်သိမ်းခံထားတဲ့ကန့်ရနေပြီးတော့48ဦးပါတယ်ဟုတ်ကဲ့အမျိုးသမီး10ဦးပါဝင်တယ်ပေါ့အဲပြောကြတော့ဟိုလူရည်တရားတော့မတူကြဘူးပေါ့နိမတူကြသူတို့ဒီ immigration ဌာနမလေးရှားနေကိုပြန်မှုခွင့်ပြုမှာတော့ပြန်ရတဲ့အနေအထားဆိုတော့ဟိုလူခေါင်းနဲ့ပြန်ခွင့်ရှိတဲ့လူတွေပေါ့အဲ48ဦးပါဟုတ်တချို့က5လရှိတယ်တချို့က3လရှိတယ်တချို့က9လရှိတယ်ပြင်မြန်မာတမ်းမကြီးအခုအစ်စ်ကိုတိုင်းလာရောက်ပြီးသူတို့ကိစ္စတွေကိုကိုယ်ဆောင်ဆွေးနွေးတယ်မေးမြန်းတယ်မြန်မာနိုင်ငံမှာလည်းကျမကြီးတွေကောင်းအောင်နေဖို့ဆိုတဲ့အကြောင်းအဲအဲ့ဒါမျိုးကြီးသမကြီးကိုယ်တိုင်လာပြီးပြောတယ်ပေါ့မှာ
အကျဉ်းစခန်းကနေနေရပြန်သူတွေကိုတော့မလေးရှားနိုင်ငံကမြန်မာပရဟိတအဖွဲ့အစည်းတွေကအစားအသောက်နဲ့အဝတ်အစားတွေကိုလူတန်းပေးခဲ့ပါတယ်ကိုဗစ်ကပ်ဘေးကာလအတွင်းနိုင်ငံတွင်းတရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားတွေနေရပြန်ကျင်နေဆိုရင်သတ်မှတ်ထားတဲ့ဒဏ်ချင်းငွေပေးဆောင်ပြီးနိုဝင်ဘာလ16ရက်နေ့ကနေ၈နှစ်ဇွန်လ30ရက်အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုထားပါတယ်ထိန်းသိမ်းရေးစခန်းကလူရဲစစ်သူတွေကတော့ဒဏ်ချင်းပေးစရာမလိုပဲပြန်ခွင့်ပြုထားပါတယ်ကပေးကာလမှာထိမ့်သိမ်းရေးစခန်း73ခုကမြန်မာတထောင်ကျော်ကိုနိုဝင်ဘာလထဲမှာနေရပြန်ပို့ခဲ့ပြီးအခုနောက်ထပ်လည်းလူရဲစိတ်နေသူတွေကိုပြန်လွှတ်ပေးနေတာပါခက်မှန်းကြီးမြန်မာနိုင်ငံသား9ဒိန်ခွဲလောက်အလုပ်လုပ်ကန်နေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကန်အခက်အခဲတွေကြောင့်နေရပြန်ပို့မြန်မာတိုင်ရုံးမှာစရင်ပေးသွင်းထားသူ1000ကျော်ရှိနေပါတယ်ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ400ကျော်နဲ့ကူးစက်သူ8000ခွဲလောက်ရှိနေတဲ့မလေးရှားနိုင်ငံမှာနောက်ထပ်ကူးစက်မှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံသားတွေနေရပြန်နေကြတာဖြစ်ပါတယ်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်။